ထိုင်းနိုင်ငံကန်ချနာပူရီခရိုင်စံခရပူရီမြို့နယ်တဲကိုတရားမဝင်မြန်မာတွေအစုအဝေးနဲ့ဝင်ရောက်လာမယ်လို့ကြိုတင်သတင်းရထားတဲ့အတွက်ထိုင်းအနာပိုင်းတွေကနောင်လူစစ်စေးဂိတ်မှာစောင့်နေကြတာပါဒီဇင်ဘာလ3ရက်နေ့ညပိုင်းမှာပဲအိမ်စီးကားတွေနဲ့ဝင်လာတဲ့မြန်မာ30ပါတဲ့ကားတစ်စီးနဲ့နောက်ထပ်မြန်မာ20ပါတဲ့ကားကိုဖမ်းမိခဲ့တာဖြစ်ကြောင်းအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ကားတားစစ်စေးတာကိုရပ်မပြီးပဲနဲ့အတင်းမောက်ထပ်ပြီးတဲ့ခါမှာနောက်ကဒီပတ်စိတ်တိုက်လိုက်တော့တရားမဝင်မြန်မာအယောက်30အစုတစုဖမ်းမိတယ်။အဲ့မှာအမျိုးသား25ယောက်အမျိုးသမီး5ယောက်ပါတယ်။ဒါတစုပေါ့နော်။နောက်အဲ့ဒီဒီဇင်ဘာလ3ရက်နေ့ညဘက်မှာပဲအခြားရဲတစီပေါ်မှာတရားမဝင်မြန်မာအယောက်20လိုက်ပါလာတဲ့အစီကတစီကိုထပ်မံဖမ်းမိရဲ့။အဲ့ဒီမှာတော့အမျိုးသား12ယောက်အမျိုးသမီး6ယောက်ပါတယ်။အဲ့ဒါကြောင့်မလို့ဒီဇင်ဘာလ3ရက်နေ့တရက်ထဲနဲ့တရားဝင်မြန်မာ30စုတစု20စုတစုသူ့ဘောင်းအယောက်50ကိုထိုင်းလောက်ကဥရီနဲ့အရေးကြီးတဲ့စံခရပူရီရေစကန်နဲ့ပြီးတော့စီစဉ်ဆောင်ရွက်နေ
အခုဆိုရင်3ရက်အတွင်းထိုင်းမြောက်ပိုင်းထိုင်းတောင်ပိုင်းစတဲ့ဒေသဘက်မှာဖမ်းမိတဲ့မြန်မာ200လောက်ရှိပြီး17လအတွင်းမြန်မာ9000လောက်ဖမ်းမိခဲ့တယ်လို့လည်းဆိုပါတယ
်ဒီဟာနဲ့ဆိုရင်တော့200ဝန်းကျင်လောက်ဒီစမှာ1ရက်2ရက်3ရက်200ဝန်းကျင်လောက်17လအတွင်းမှာတရားဝင်နေစားဖြတ်ကျော်ဝင်ရောက်တဲ့မြန်မာ9000လောက်ရှိ
မြန်မာနိုင်ငံမှာအလုတ်ကိုင်းရှားပါမှုဝင်ငွေထွက်ငွေမမြတာမှုစစ်မှုထမ်းရမှာကိုကြောက်ရွံ့မှုအိုးအိမ်တွေမီးရှို့ခံရတာတွေစတဲ့အခက်အခဲတွေကြောင့်အိမ်နီးနာချင်းထိုင်းနိုင်ငံထဲကိုမြန်မာတွေဟာအစုအဝေးနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်ရှင်